မြန်မာနိုင်ငံဆိုင်ရာအာဆီယံထုခုစလေဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးအာရီယွန်ယူဆော့ဟာမနက်ပြန်အင်ကာနေ့မှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်တဲ့အတွက်တွေးဆုံဖို့နိုင်ငံရေးပါတီတချို့ကိုရွေးကောက်ပွဲကော်မရှင်ရုံးကိုလာရောက်ဖို့ဖိတ်ကြားထားပါတယ်။ဖိတ်ကောက်ခံထားရတဲ့စံမျိုးသားတရိပ်ပါတီ၊ကြားပြူပါတီရဲ့ပြောရေးဆိုရင်းရှိသူဦးဆိုင်ပေါ့ဆိုင်အိုက်ပေါင်းကတော့အခုလိုပြောပါဗျာ။ကျွန
်တော်ဖိတ်ကြားရတော့လာတဲ့ဘုတ်ပဲပြောတာလေ။ဟိုကဘောအာဆီယံဥက္ကရာရဲ့အထူးကုန်စလေလာမယ်။เออแต่เฉยๆจ้ะတော့မသိရသေးဘူးညနေလေလို့ပြောတော့ပဲเนาะမနေ့ကတော့ဖြစ်မှာပါအဲဒါနေနေရတော့ကော်မရှင်ပေါ့ကော်မရှင်ပေါ့เนาะကျွန်တော်တို့ကဘာမှစွရိတ်တယ်မရှိဘူးညနားထောင်လို့ပဲလေ
ဒါပြင်ချက်ကန်ဖွင့်ပြီးပါတီကိုလည်းဖိတ်ကြားထားပြီးတော့ဥက္ကဋ္ဌတယောက်မှဖြစ်တဲ့အကြောင်းပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာမြင့်ကလည်းအတည်ပြုပြောဆိုပါတယ
်ဟောကျွန်တော်တို့ဖိတ်ကြည့်တက်မယ်အဲ့ဒါပါပဲကျွန်တော်အကောင့်မှာတင်ထားတယ်ဟိုဥက္ကဋ္ဌတက်မယ်ဆိုတော့ဟိုယူကြီးတွေရောပါပဲဒီလက်တနာကြီးကွဲလို့ပြရတယ်ခင်ဗျာ
အာဆီယံအထူးကုလသမဂ္ဂနဲ့တွေးဆုံဖို့ဖိတ်ကြားရတဲ့ပါတီစင်းကိုတော့အတိအကျမသိရသေးပါဘူး။ဒါပေမဲ့ဖိတ်ကြားတဲ့ပါတီတွေထဲမှာတချို့နိုင်ငံရေးပါတီတွေကတော့ပါဝင်ခြင်းမရှိပါဘူး။နိုင်ငံရေးပါတီတွေဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပြည်သူ့ပါတီတို့အနေနဲ့ဖိတ်ကြားထားခြင်းမခံရသေးဘူးလို့ SNLD ခေါင်းဆောင်ဦးဆိုင်ညွန့်လွင်နဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကြည်တို့က VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။အာဆီယံသဘောတူညီချက်5ခုထဲကနံပါတ်5အချက်မှာပြည်ပအတွင်းပါဝင်တဲ့အဖွဲ့အစည်းတွေအားလုံးနဲ့တွဲဆုံခွင့်ပြုရမယ်ဆိုပြီးတော့သဘောတူထားပါတယ်။ဒါပေမဲ့လည်းအာဆီယံအထူးကုလသမဂ္ဂမြန်မာနိုင်ငံကိုလာရောက်ရင်ဒေါ်အောင်ဆန်းစုကြည်နဲ့တွဲဆုံပေးဖို့မဖြစ်နိုင်ဘူးလို့စစ်ကောင်စီကတော့ပြောဆိုထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အာဆီယံဘက်ကတော့တစုံတရာထုတ်ပြန်ကြေညာထားခြင်းမရှိသေးပါဘူးခင်ဗျာ။